တော်ရရှင်များရှင်အခုဆိုရင်တော့21ရာစုပြည်လုံးညီလာခံကျင်းပလာခဲ့တာ၄ရက်မြောက်နေ့ဖြစ်လာပြီးဖြစ်ပါတယ်။21ရာစုပြည်လုံးညီလာခံတစ်ခုလုံးကဏ္ဍဘောင်းဆောင်ကနေအစုအဖွဲ့တွေအလိုက်ခေါင်းစဉ်အသီးသီးကနေဆွေးနွေးနေကြချိန်မှာပဲသဘောတူညီချက်တွေရှိသလိုဆက်ပြီးတော့ညှိနှိုင်းရအောင်မဲ့အခြေအနေတွေရှိနေပေမဲ့အဖြေရလက်ကောင်းတွေထွက်လာနိုင်မှုကတော့မျှော်လင့်တယ်လို့ညီလာခံကိုတက်ရောက်နေတဲ့ပါဝင်သစ်ပါဝင်ထိုက်သူတဦးကပြောပါတယ်။21ရာစုပြည်လုံးညီလာခံအပေါ်မှာခြုံငုံတုံးတက်ထားတဲ့အခြေအနေဆက်ပြီးတင်ပြပေးပါမယ်ရှင်။နေပြည်တော်မှာဇူလိုင်လ17ရက်နေ့ကစတင်ကျင်းပခဲ့တဲ့21ရာစုပြည်လုံးပြည်တော်စုငြိမ်းချမ်းရေးညီလာခံတတိယကြိမ်ဆွေးနွေးပွဲကိုတော့ဇူလိုင်လ16ရက်နေ့အထိကျင်းပသွားကြမှာဖြစ်ပါတယ်။ညီလာခံအတွင်းမှာတော့တိုင်းရင်းသားတွေဘက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေကိုအဓိကထားဆွေးနွေးခြင်းကြသလိုအစိုးရဘက်ကလည်းပြည်တော်စုဘက်ကခွဲမထွက်ရေးမူကိုလက်ခံထားသလိုစီဝေးပွဲတွေမှာအခြေတင်ဆွေးနွေးနိုင်ရေးအခြေအနေဖြစ်နေတာကိုတော့ညီလာခံမှာပါဝင်သစ်ပါဝင်ထိုက်သူများအနေနဲ့တက်ရောက်နေတဲ့မြမမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကဥအောင်သူငင်းကအခုလိုပြောပြပါတယ
်ရည်ကြီးတဲ့ပြဿနာတွေဆွေးနွေးဖို့အများကြီးတန်နေရကြအထူးသဖြင့်တော့တိုင်းရင်းသားတွေကကိုယ်ပိုင်ကြားခံခွင့်လို့တော့ပြည်နယ်တွေမှာဖွဲ့စည်းပုံအခြေခံဥပဒေရေးမှုကိစ္စမျိုးတွေတို့တော့နောက်တစ်ခါအစိုးရဘက်ကလည်းလိုလားတာကဖွဲ့မထွက်ရေးကိစ္စတို့စသဖြင့်ပေါ့တိုင်းရင်းဆွေးနွေးဖို့မဖြစ်နိုင်ပြီးတော့နောက်ဆုတ်ထားတဲ့သဘောပေါ့နော်ဒီညီလာခံကလည်းတတိကျော်တာလာပြီဆိုတော့ဘာဖြစ်ဖြစ်ပေါ့အခုကကြားဆွေးနွေးနိုင်တာဟိုကဒါခြေလှမ်းအစပေါ့ဟိုတောင်းတယ်လို့ပဲဆိုရပါလိမ့်မယ်သဘောတူတဲ့ဟာတွေလည်းရှိပါတယ်တချို့ဆက်ပြီးတော့ကြည့်ရအောင်ပဲလည်းရှိပါတယ်။ဒါအဲ့ဒါတော့လက်ခံ DPDGC ပေါ့နော်။သူတို့ဒီအဓိကဥဆောင်တဲ့ဟိုအဖွဲ့အစည်းအဝေးမှာဒါတွေဒီကြံစည်တွေဆက်ပြီးတော့ဆွေးနွေးကြမယ်လို့ထင်ပါတယ်။
တော့21ရာစုပြည်လုံးညီလာခံတစ်ခုလုံးကဏ္ဍပေါင်းစုံကနေအစုအဖွဲ့လိုက်ခေါင်းစဉ်အသီးသီးကနေဆွေးနွေးနိုင်ခဲ့ကြတဲ့အနေအထားကိုတော့ဥအောင်သူငင်းကအခုလိုတုံ့တက်ပါတယ်
။ဟိုကိုယ်စလဲကတော့တက်တက်ကြွကြွအောင်ဆွေးနွေးကြပါတယ်။အဲ့တော့ဒီနေ့ကတော့ကျွန်တော်တို့စလုံးချနေပေါ့နော်။ဒါအဲ့ဒါကကျတော့ကိုယ်အစုအဖွဲ့လိုက်ပေါ့။ကျွန်တော်တို့ကကျတော့နိုင်ငံရေးပါတီအစုအဖွဲ့ဆိုတော့နိုင်ငံရေးကဏ္ဍမှာတော့အထူးသဖြင့်တော့ကျားမဒီဂျန်ဝီဘောမှာဆိုဒီကိစ္စကိုအဓိကဆွေးနွေးပါတယ်။တော့စီးပွားရေးကဏ္ဍမှာတော့ဒီပြည်နယ်တိုင်းနဲ့အောက်ခြေဆိုးရတွေကိုဒီစီးပွားရေးစီမံကိန်းရေးဆွဲခွင့်တွေပို့ပြုပေးဖို့ပေါ့နော်။ဆိုဒီကိစ္စမျိုးဆွေးနွေးပါတယ်။လူမှုရေးကဏ္ဍမှာတော့အထူးသဖြင့်တော့ဒီပညာရေးမှာဆိုရင်လည်း inclusive education ပေါ့အလုံးခံစားနိုင်တဲ့ပညာရေးမျိုးနောက်တစ်ခါမူရင်းစေဝါနဲ့ပတ်သက်တဲ့ဟိုပြဿနာမျိုးစသဖြင့်ဆွေးနွေးကြတော့များပါတယ်။ဒီလုံခြုံရေးကဏ္ဍနဲ့ပတ်သက်ရင်တော့ဟိုဘာမှတော့ရလတ်ထွက်လာဖို့တော့မရှိဘူးပေါ့နော်။တော့မြေယာကဏ္ဍမှာလည်းဆွေးနွေးကြပါတယ်။အထူးသဖြင့်တော့ဒီလယ်မြေကိစ္စတွေပေါ့နော်။ဆိုတော့ဒါနဲ့ပတ်သက်လို့ဒီဖက်ဒရယ်ပြည်ထောင်စုမှာဘယ်လိုဖြစ်တဲ့လဲဆိုတဲ့ဟာတွေပါ
။မနေ့ကဇူလိုင်လ15ရက်နေ့မှာတော့ကဏ္ဍအလိုက်ဆွေးနွေးမှုတွေကိုခေတ္တရန်နာမှာဖြစ်ပေမဲ့လို့ UPDJC အဖွဲ့တွေဘက်ကတော့ညီလာခံကနေဆုံးဖြတ်ချက်တွေသဘောတူညီမှုရနိုင်ရေးဆက်လက်ဆွေးနွေးကြမှာဖြစ်တယ်လို့ဦးအောင်သူငင်းကပြောပါတယ
်။ဟုတ်ကဲ့ကျန်တဲ့သူတွေနားပါတယ်ဒီ UPDJC အဖွဲ့ဝင်တွေနဲ့အသွေးမှုအဖွဲ့ဝင်တွေတော့သူတို့အစည်းအဝေးရှိကြပါတယ်။သူက UPDJC ပြီးသွားလို့ရှိရင်သူတို့ညီလာခံဖိတ်ပေါ်ပဲရှိတော့တယ်။ဒီကြည့်မိတ်ကတော့သူပြောတာပေါ့နော်။2020မတိုင်ခင်မှာတော့နောက်ထပ်ညီလာခံ3ခုဆက်ကျင်းပသွားမယ်လို့သူပြောတာပေါ့
။ဒီညီလာခံကိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်၊နိုင်ငံတော်သမ္မတအပါအဝင်အစိုးရလက်တော်ကအကြီးအကဲတွေ၊တက်မတော်နိုင်ငံရေးပါတီတွေ၊တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ၊တိုင်းရင်းသားကိုယ်စားလှယ်တွေ၊အရက်ဖတ်လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့လေလာသူတွေ၊ပါဝင်သစ်ပါဝင်ထိုက်သူတွေအပြင်နိုင်ငံတကာသံတမန်တွေနဲ့ပါဝင်တက်ရောက်ခဲ့ကြပါတယ်။နောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် FCA ကိုလက်မှတ်ရေးထိုးရသေးတဲ့တရုတ်ပြည်မှာတင်ဆက်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွဲတဲ့ဖွဲ့ကလည်းလာရောက်လေလာခဲ့ကြပါတယ်ရှင်။